မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးဟာဒီကနေ့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်တရုတ်နိုင်ငံကထောက်ခံကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပေါ်ပေါက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသားဝင်ကြီးကပြောဆိုခဲ့တယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့တရုတ်အစိုးရတာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်လာမှာတော့မတွေ့ရသေးပါဘူး။တရုတ်နိုင်ငံသားကြီးဝင်ကြီးခီးစင်မတိုင်ခင်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့နှစ်နိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်းနှီးတဲ့တန်ယောစဉ်ကိုခိုင်ခန့်စေကတရုတ်မြန်မာအေးအတူပူအမျှအတိုက်အဝန်းတည်ဆောက်နိုင်မှုအတွက်နက်ဆိုင်ခိုင်မာစေရေးကိုမြင့်တင်ရန်ဖြစ်ကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုတဲ့အခြေခံမူကိုအမြဲတစေလိုက်နာပြီးတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုထိန်းသိမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးပြည်သူအကျိုးပြုလုပ်ငန်းတွေအာမခံရေးတို့ကိုအစဉ်အမြဲထောက်ခံသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တရုတ်နိုင်ငံသားကြီးဝင်ကြီးဝန်ကြီးဟာနဝမအချိန်မြောက်လန်ချန်းမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံသားကြီးဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ခင်မှာမြန်မာနိုင်ငံကိုခေတ္တဝင်ရောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။